ယခိုင်ပြည်နယ်အားပေါ်သောစစ်ဘေးဒုက္ခသည်တွေကိုအစိုးရအကူအညီထောက်ပံ့ပေးဖို့တိုက်တွန်းကြောင်းအရေးကြီးဆိုတင်သွင်းဖို့ပေါ့နော်အနည်းပြင်ဆင်ခဲ့ပေမဲ့ဒီလွှတ်တော်ဥက္ကဋ္ဌလက်မခံခဲ့ဘူးဆိုပြီးတော့ကြားလို့ပါအနည်းရယ်ဘာကြောင့်များလက်မခံတာလဲအနည်းဘလို့များသိထားပါလဲရှင
်ဒီထောင်စုအစိုးရအနေဖြင့်လိုအပ်တဲ့အကူအညီအထောက်ပံ့များဓာတ်ရှိနိုင်ဖို့အတွက်ကိုအမြန်ဆုံးစီစဉ်ဆောင်ရွက်ပေးနိုင်ပါရန်တိုက်တွန်းကြောင်းအရေးကြီးဆိုကိုအန်ဒီတင်ခဲ့ပါတယ်တလင်းနာနေမှလည်းမပါခဲ့တဲ့အတွက်အစီအဝေးပြီးတဲ့အချိန်မှာအန်ဒီစီသူလွှတ်တော်ဥက္ကဋ္ဌနဲ့တော့တွေ့ခဲ့ပါတယ်ဖြစ်လို့အဒီအရေးကြီးဆိုကမပါတာလဲဆိုတော့အမျိုးသားလွှတ်တော်မှာအထွတ်တော်ကိုယ်စားလှယ်ဥပဒေစိန်အောင်ကလည်းဒီလိုမျိုးအဆိုတစ်ခုကိုတင်သွင်းထားတဲ့အတွက်စီသူလွှတ်တော်မှာဒါကိုတင်သွင်းဖို့မလိုအပ်တော့ဘူးလို့ပြောပါတယ်
အနည်းပြီးခဲ့တဲ့ရပိုင်းတွင်ရလဲပေါ့နော်ဒီအမျိုးသားလွှတ်တော်မှာရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေရက်စဲဖို့နဲ့ရခိုင်တပ်မတော်ကိုငြိမ်းချမ်းဆွေးနွေးပွဲတွေမှာဖိတ်ခေါ်ဆွေးနွေးဖို့ပေါ့နော်အရေးကြီးအဆိုတင်သွင်းခဲ့စဉ်ကလည်းတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးမှုတွေရှိခဲ့တယ်အနည်းအဆိုပေါ့နော်လွှတ်တော်မှာအရေးကြီးအဆိုဖြစ်တင်သွင်းခွင့်မပြုတာဟာဒီအနေအထားတွေနဲ့ဆက်ဆက်မှုရှိတယ်လို့များသုံးသပ်နိုင်မလားအနည်းဘယ်လိုများမြင်ပါလဲရှင
်အမျိုးသားလွှတ်တော်မှာလဲပွေစုတဲ့သဘောတွေဖြစ်တော့တဲ့အခါအန်ဒီဝေတို့လွှတ်တော်ဖက်မှာလဲအလိုမဖြစ်စေခြင်းဘူးလို့အန်ဒီဝေအနေနဲ့သဘောပေါက်ပါတယ်ဒါပေမဲ့လည်းအန်ဒီဝေကတော့ဥက္ကဋ္ဌကြီးကိုတင်ပြခဲ့ပါတယ်တကယ်လို့ကျမဤအဆိုမှာပွေစုစေနိုင်တဲ့အရေးအသားများပါခင်းမယ်ဆိုလို့ရှိရင်လည်းအတားလေးတွေကိုဖြုတ်ပြီးတော့ကျမအနေနဲ့ဒီအထောက်အပံ့အကူအညီရရှိရေးကိုပဲအဓိကဦးစားပေးပြီးပြန်လေထိုတင်ခွင့်လို့ပေးပါလို့အန်ဒီအနေနဲ့ request လုပ်ခဲ့ပါတယ်အမျိုးသားလွှတ်တော်မှာတင်သွင်းခဲ့တဲ့အဆိုသည်စစ်ပွေးတွေကို just sign post တင်သွင်းတဲ့အဆိုဖြစ်ပါတယ်ကေစီရေးပိုင်းကိုကြတော့တိတ်ပြီးအပါပေးပြီးတော့မထိခဲ့ပါဘူးဒါပေမဲ့လည်းလွှတ်တော်ဥက္ကဋ္ဌကသူကြီးလုံပိုင်ခွင့်နဲ့အညီအမျိုးသားလွှတ်တော်မှာအဆိုတင်ပြီးပါပြီတော့ခင်စိုးဝေဒါလေးကိုတော့ဒီမှာတော့မတင်ပါနဲ့တော့လို့အန်ဒီကိုဒီလိုမျိုးပဲပြောလာတဲ့အတွက်အန်ဒီအနေနဲ့လည်း shock ခဲ့ရပါတယ
် anyway တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗောနော်ဟိုရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေအရေးပေါ်အစီအဝေးကျင်းပတယ်ဆိုပြီးတော့လည်းကြားရတယ် anyway ရဲ့ဘလို့ဆုံးဖြတ်ချက်တွေများကြခဲ့လေရှင
် anyway တို့ဒီဟာကိုလွှတ်တော်အတွင်းမှာအဆိုမရခဲ့ဘူးရှိရင်လည်းအန်ဒီတို့ဒီပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များအားလုံးလက်မဲ့ထိုးပြီးတော့ဗောနော်ဒီသမတဥထင်ကျော်စီအိုတော်၎င်းနောက်ပြီးတော့ဒီအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုပါတက်ပြီးတော့နှာမေတက်ပြီးအန်ဒီဝေတို့ကူညီအထောက်ပံ့လိုနေတဲ့အကြောင်းအရာအပြည့်အစုံကိုရေးပြီးတော့မှသူတို့စီကိုပို့ပေးဖို့ဆုံးဖြတ်ချက်တစ်ခုကိုချမှတ်ခဲ့ပါတယ်ရခိုင်ပြည်သူလူထုကြီးထောက်ခဲ့မှုနဲ့ဖြစ်လာတော့လွှတ်တော်ကိုယ်စားလှယ်များတည်တာဒီကိုရခိုင်အရေးကိုလက်မဲ့ထိုးပြီးတင်မှာဖြစ်ပါတယ
်ခုပေါ်တော့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်အရေးအတွက်တရားရောဘလောက်လောက်များရှိနေလဲအခက်အခဲတွေရောဘလိုမျိုးများအဓိကဖြစ်နေလဲရှင
်1900နဲ့2000ကြားမှာစစ်ဘေးဆောင်ဒုက္ခသည်တွေလောလောဆယ်မှာရောက်ရှိနေတယ်ပေးတူကြောင်းဆိုရင်လည်းတော်တော်လေးကိုကြောင်းလေးရပေးတယ်အဲ့ဒီကြောင်းလေးထဲမှာတရားကြော်နေနေရတယ်ဆိုတာစဲသိမ့်ထိုးနေပါတယ်စာတင်ကြောင်းမှာအစင်မပြေလို့အပြင်လေးမှာအမိုးကာနဲ့နေတော့လေပူဘေးတံကိုအလှူလေးခံစားရတယ်နော်တောက်ရည်တွေရှားပါနေတာကိုလည်းတွေးခဲ့ရတယ်ပေါ့နော်အခုအနီဝေတို့ကကြောင်းဖွင့်ပါပြီဆွန်လာတည့်ရနေ့မှာဒီစာတင်ကြောင်းကိုကြောင်းဖွင့်ဖို့အတွက်ပြန်အဲလိုက်ရတော့မယ်စာတင်ကြောင်းမှာနေနေတဲ့ဒုက္ခသည်တွေကိုဘလို့ကူညီကြမှာလဲရေးရှင်းမှာဆိုရင်စစ်ပိတ်ဆောင်ဒုက္ခသည်အတွက်နေရေးထိုင်ရေးစားရေးတောက်ရည်ရှမ်းမှာဒီအတွက်ကိုပြည်ထောင်စုအစိုးရမှလည်းတာဝန်ရှိပါတယ်အဲ့ဒီအတွက်ကြောင့်အန်တီတို့အနေနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းချောင်းအစိုးတင်သွင်းရတာဖြစ်ပါတယ
် anyway အခုလိုချိန်ပေးပြီးဖြစ်ပေးရတော့ RF ရကျေးဇူးတင်ပါတယ်ရှင
်အန်တီဝေကလည်းကျေးဇူးတင်ပါတယ်